ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတင်မဲ့အကျွေးယော့နေအောင်စီမံကိန်းပမာဏကိုရှော့ချနိုင်ခဲ့တယ်လို့တရုတ်နဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအချိုးအစအစ်စ်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ခဲ့တာမို့ဒီနှစ်မကုန်ခင်မှာသဘောတူလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်အမေရိကန်နိုင်ငံတော်မှ NAFTA လို့ခေါ်တဲ့စီးပွားရေးသဘောတူညီချက်ကိုကိုယ့်နိုင်ငံအတွက်အကျိုးမရှိလို့ဖျက်သိမ်းနိုင်ခဲ့ပြီးတော့အစ်စ်ပြန်လဲဆွေးနွေးတာမျိုးလှုပ်လာနိုင်တာကြောင့်မြန်မာဘက်ကလည်းတရုတ်နဲ့လက်တွဲလှုပ်ဆောင်တဲ့နေရာမှာစီးပွားရေးအရရေရှည်ကြိုးကိုကြည့်ပြီးတော့လှုပ်ဆောင်မှုပြပွားရောက်ဒီနိုင်ငံရေးနဲ့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါတယ်ဒီအကြောင်းဒေါက်ခင်မျိုးသက်ကပြောပြမှာပါ
တရုတ်အစိုးရလက်အောက်ခံစစ်တိတ်အဖွဲ့နဲ့ NLD အစိုးရတို့ကြားကြောက်ဖြူရေးနဲ့စိတ်ကန်းစီမံကိန်းတည်ဆောက်ရေးမှာညှိနှိုင်းမှုအစ်စ်တွေကိုလုံနိုင်ပြီးမို့ဒီနှစ်မကုန်ခင်မှာသဘောတူစာချုပ်ချုပ်ဆိုနိုင်တော့မှာဖြစ်ကြောင်းမြန်မာအထူးစီးပွားရေးဆောင်ဆိုင်ရာဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့ကုသိုင်းဝန်ကြီးဦးသန့်မြင့်ပြောကြားချက်ကိုမြန်မာ Times မှာဖော်ပြထားပါတယ်။စီမံဘဏ္ဍာဒုတိယဝန်ကြီးဦးဆက်အောင်ကိုကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ခန့်ပြီးခဲ့တဲ့နောက်မှာကြောက်ဖြူရင်းနဲ့စိတ်ကန်းဖွံ့ဖြိုးရေးအစီအစဉ်နဲ့ပိုင်ဆိုင်မှုအချိုးအစားဆိုင်ရာသဘောတူညီချက်မူကြမ်းကိုဩဂုတ်လထဲမှာတင်သွင်းခဲ့တာဖြစ်ပါတယ်။အဆင့်၄ဆင့်ခွဲပြီးလှုပ်ဆောင်မဲ့စီမံကိန်းအတွက်ပထမအဆင့်မှာသင်္ဘော၁၀ဆင့်အတွက်ဆောက်လုပ်မဲ့အစား၃ဆင့်လောက်အတွက်ပဲဆောက်လုပ်ဖို့ပြင်ဆင်မှုအပါအဝင်တိတ်ညှိနှိုင်းမှုတွေအရမူလကအမေရိကန်ဒေါ်လာ 8.2 ဘီလီယံကုန်ကျမဲ့အစား 1.3 ဘီလီယံလောက်ရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပိုင်ဆိုင်မှုအချိုးအစားမှာလည်းအရင်က85အချိုး15တာဝန်ယူတည်ဆောက်ဖို့အတွက်သဘောတူထားရကနေအခုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းယူဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုအစ်စ်ကိုရခဲ့ပေမဲ့စီမံကိန်းချက်စီးပွားရေးလှုပ်ဆောင်ရမှာကိုယ်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့အတွက်ကိုယ်နိုင်ငံဘက်မှာ50ရာခိုင်နှုန်းထက်ပိုပြီးယူထားတယ်လို့အမေရိကန်နိုင်ငံမှာရောက်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
်။ 85% နဲ့ 70% ကိုသူတို့ရှော့လိုက်တယ်ဆိုပေမဲ့ကြီးလိုက်လို့ရှိရင်အရင် 15 ရက်နေကျွန်တော် 30% ဆိုရုပ်ရက်ကြီးလိုက်နှစ်ဆတိုးရတဲ့သဘောမျိုးပေါ့လေ။ ratio တက်လာတယ်လို့ယူဆရပေမဲ့ဒီလိုဟာမျိုးမှာကျွန်တော်သဘောဆိုရင် 51% လောက်ရတယ်။ကျွန်တော်ဘက်ကတော့အသာစီးယူတယ်ကျွန်တော်နိုင်ငံကကိုယ်နိုင်ငံမှာလာလုံမအောင်။တင်းချက်ကကမ္ဘာပံကျွန်တော်လောက်တော့ရတယ်ကမ္ဘာပံတို့အရှေ့ပံတို့ချင်းငွေအမြဲယူပါတယ်ယူတိုင်းဘာတွေ့ရလဲဆိုတော့ rate of return ဆိုတာတွေ့ရပါတယ် internal rate of return ပေါ့လေအကျိုးမြတ်တွေ့တဲ့ဘဏ္ဍာရေးနည်းနဲ့စီးတဲ့အဲ့ဒါတွေ့တာတဲ့တစ်ဖက်ကကုန်ကြမ်းမစိတ်တဲ့အကုန်ကိုစီချတစ်ဖက်ကရမယ်အကျိုးတွေကိုငွေတန်ဖိုးနဲ့လောက်ပြီးတော့ ratio တွေ့လိုက်တာပါအဲ့ဒါ positive ဖြစ်ရမယ် interest rate တိုးရမယ်အဲ့ဒါမှသာလေ project တစ်ခုကအကျိုးမြတ်ရှိမယ်ဆိုလို့ဖြေရပါ
ဆရာဦးကန်ထွန်းနဲ့ဘလို့အကြံပေးခြင်းမှာလဲဒီနှစ်ကောင်မှာသဘောတူစာချုပ်အတွက်ကိုလက်မှတ်ရေးထိုးကြမယ်ဆိုတော့လေ
ကျွန်တော်ကတော့အရင်ဆုံးလို့မထိုးသင့်ဘူးတကြွန်းနဲ့ဘာသာရေးပညာရဆန်းစစ်ရေးစီစီရေးတွေလုပ်တင်တယ်စီစီရေးလုပ်တယ်ဆိုတာကိုယ်နိုင်ငံအတွက်တကယ်ကျိုးရှိမှာလားအခုဒီမှာဗမာပြည်ကျိုးရှိမဲ့အကြောင်းအသိမပါဘူးတရုတ်ကျိုးရှိမဲ့အကြောင်းကြီးပဲလေဒါအရင်ကစခဲ့လို့အချိန်တိုင်းတိုင်းငါတို့ဖြေပေးရမယ်ဆိုပြီးတော့အရင်ဆုံးမလုပ်သင့်ပါဘူးကိုယ်နိုင်ငံအတွက်တကယ်ကြိုးရှိမှလုပ်တင်ပါတယ်မလို့ရှိရင်တော့ဒါကိုပြစ်တင်ပါတ
ယ်တရုတ်နဲ့အခုကအကုံတော်ရဲ့ဒီကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့မဟုတ်ပါဘူးအခုမြေဆုံနဲ့စကားတွေပြောနေကြပါတယ
်
ဆိုတော့တရုတ်နဲ့စီးပွားရေးလုပ်တဲ့အခါမှာထူးသတိထားတဲ့အချက်ကလေးတွေရောပြောပြပေးနိုင်မလား
အမေရိကန်လိုကမ္ဘာမှာချမ်းသာဆုံးနိုင်ငံတော်မှာကိုယ်နိုင်ငံအကျိုးမရှိတဲ့ကိစ္စတွေပြန်လဲသုံးသပ်ပြီးတော့တရုတ်နဲ့ပြောလို့ပြန်ရတာတွေရှိတယ်အခုမက္ကဆီကိုနဲ့နာပလတ်ထရိတ်တွေပြန်ပြီးမနေညပဲကနေဒါနဲ့ပြန်ပြီးတော့လေဆိုအမေရိကန်လိုအရင်ကြီးတဲ့နိုင်ငံတော်မှာကိုတိုင်းပြည်အတွက်ကိုဦးစားပေးပြီးကြီးနေလုပ်နေကြတဲ့အတွက်ကျွန်တော်နိုင်ငံကောင်းဆောင်နေရတဲ့အဲ့မူတိုင်းနဲ့လုပ်တင်တယ်ကိုသဘောတူမှရတော့ကနှစ်ဦးသဘောတူတယ်ဆိုတာကိုမတူရင်သူဘာမှလုပ်လို့မရပါဘူးကိုကမတူဘူးမကြိုက်ဘူးပြောမှသူကပြန်စဉ်းစားမှာပါပဲနောက်တရုတ်နေနေကတော့ကျွန်တော်ကတော့သိပြီးတော့စိတ်မချဘူးညမယုံဘူးပေါ့လေအနောက်မှာဖက်ဖဲတွေပါတယ်ဖက်တွေမမိရောကျွန်တော်ကတော့အနနီးရပြန်စီစစ်ပါတိုင်းပြည်တကယ်ကောင်းမယ်ဆိုမှလုပ်ပါလို့ပဲအကြံပေးချင်ပ
ါတရုတ်နယ်လက်တွဲလှုပ်ဆောင်မှုဟာစီးပွားရေးစီမံကိန်းဖြစ်ပေမဲ့နိုင်ငံရေးအတွက်ပါထဲ့သွင်းတွက်ချက်တင်တယ်လို့မြန်မာနိုင်ငံရေးဆန်းစစ်သူဒေါက်တာတင့်ဆွေကပြောပါတယ်
ကမ္ဘာနိုင်ငံမှာစီးပွားရေးရောဖွံ့ဖြိုးမှုရောသူရဲ့မဟာဗျူဟာစီမံချက်ဖြစ်တဲ့ပိုလန်မကြီးအထက်ကလှုပ်တဲ့ကိစ္စတွေကိုနိုင်ငံရေးဘက်ကကြီးမားတာလင်းပြည်စုံပါလိမ့်မယ်နိုင်ငံရေးရကြည့်ရင်ပထမအဆုံးကြည့်ရမှာကျွန်တော်တိုင်းပြည်ရဲ့မျိုးသားချူစီပွားကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရတော်တော်များများအဆက်ဆက်က မကြည့်ကြတာလဲပါတော့မားတွေရောလွန်တာတွေရောတော်တော်လုခဲ့ကြပြီဖြစ်ပါတယ်အဲ့တော့လက်ရှိ NLD အစိုးရအနေနဲ့တကယ်ကိုနိုင်ငံတကာကိစ္စတွေရောပြည်တွင်းစီးပွားရေးအခြေအနေတွေရောကဖိအားတွေတုံအားတွေများနေတဲ့အချိန်မှာဒီဟာကိုရည်ရှိကြည့်ကြင်ရပါမလားလို့တော့ကျွန်တော်အနေငယ်တော့ဆိုရင်းနဲ့ခင်ဗျာ
တိရီလင်ကနိုင်ငံမှာဟမ်ဘန်တိုတာစိတ်ကန်းစီမံကိန်းအတွက်တရုတ်စီကနေအမေရိကန်ဒေါ်လာ1ဘီလီယံချီပြီးတိဆောက်ရကနေပြန်မဆက်နိုင်တဲ့အတွက်အခုအဲ့ဒီစိတ်ကန်းကို96နှစ်3ခွင့်တရုတ်ကိုပေးခဲ့ရတယ်လို့အဖြစ်မျိုးမရောက်စေဖို့အတွက်စီးပွားရေးပညာရှင်တွေကသတိပေးနေကြတာဖြစ်ပါတယ်